ဟောင်ကောင်မှာသတင်းပတ်ဆက်တပတ်မြောက်ဖြစ်နေခဲ့သည့်အစိုးရဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုထောက်ခံတဲ့အနေနဲ့အကြောင်းဆရာဆရာမတွေဟာဒီနေ့မှာတော့လမ်းပေါ်ထွက်ကြီးပြဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေရဲ့ရဲစံတပ်ပြီးရှိမှုနဲ့ဟောင်ကောင်ပေါ်လေးနက်ထားတာကိုအတိအမှတ်ပြုကျေးဇူးတင်ကြောင်းသူတို့ဟာအစိုးရထက်ပိုပြီးတော့တပ်ပြီးရှိရဲဆိုပြီးဒီနေ့ဆန္ဒပြပွဲမှာပါဝင်တဲ့အကြောင်းဆရာမတို့ကရိုက်တာသတင်းကိုပြောပါတယ်။အကြောင်းဆရာဆရာမတွေဟာဟောင်ကောင်ရဲ့စီးပွားရေးအခြေချာကြတဲ့ဇုံမှာစုဝေးခဲ့ကြပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နေနေတဲ့အစိုးရအင်တော်ကိုခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်တော်မှာတော့ဒီကနေ့စနေနေ့နဲ့မနက်ဖြန်တနင်္ဂနွေနေ့တွေမှာနောက်ထပ်ဆန္ဒပြတာတွေလုပ်ဖို့စီစဉ်ထားပါတယ်။ပုံမှန်အားဖြင့်တော့ဆန္ဒပြပွဲတွေကိုစနေနေ့တနင်္ဂနွေနေ့တွေမှာလုပ်လို့ရှိပေမဲ့ပြီးခဲ့တဲ့တစ်ပတ်ကတော့ဟောင်ကောင်လူစည်းမှာလုပ်ခဲ့တဲ့ဆန္ဒပြပွဲတွေဟာအလုပ်ဖွင့်ရတဲ့အထိပါဆက်ပြီးတော့ဖြစ်ခဲ့တာပါ။ဒါကြောင့်ဟောင်ကောင်လေးတက်စစ်အများဆုံးလူစည်းတွေကတစ်ခုဖြစ်တဲ့ဒီဟောင်ကောင်လူစည်းမှာရက်တော်ကြလူစည်းလုပ်ငန်းတွေနောက်နေကုန်ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေလက်ထိတ်တိုက်တွေ့ကြကြပါလေ။ပြည်နိုင်ငံပြည်မာကြီးကိုတရားခံလွှဲတော်ရေးဥပဒေကြမ်းကြောက်ဆန္ဒပြတာတွေဖြစ်လာကြတာပါ။ဆန္ဒပြပွဲတွေဟာအစောပိုင်းမှာညင်းညင်းနဲ့ရှိခဲ့ပေမဲ့တခါတရံမှာတော့အကြမ်းဖက်တာတွေအထိဖြစ်လာခဲ့ပြီးတော့အခုနောက်ပိုင်းမှာတော့ဒီမိုကရေစီပြည်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်ပါပြောင်းလဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ။